ရှင်အခုအပတ်မှာထုတ်ပြန်လာတဲ့အခြေခံစဘာစင်းလုံးကြောင့်တောင်သူလယ်သမားအခွင့်အရေးနဲ့အကျိုးစီးပွားမြင့်နေရေးဥပဒေစတင်အသက်ဝင်လာတဲ့အကြောင်းဆွေးနွေးသွားပါမယ်အခုအပတ်မှာထုတ်ပြန်လာတဲ့အခြေခံစဘာစင်းလုံးကြောင့်တောင်သူလယ်သမားအခွင့်အရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေစတင်အသက်ဝင်လာတဲ့အကြောင်းဆွေးနွေးသွားပါမယ်2019ခုနှစ်မိုးစဘာနဲ့2020ຫນွေစဘာတွေအတွက်အခြေခံရည်ညွှန်းစဘာစဉ်နှုန်းကိုဒုတိယသမ္မတဦးဆောင်တဲ့တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဦးဆောင်အဖွဲ့ကနေအောက်တိုဘာလ15ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်အရစဘာမှာအဆိုတက်ပါဝင်မှု14ရာခိုင်နှုန်းဖုံသေးခဲ့အပြင်းအမော်မပါဝင်ပဲသက်မတ်အရေးသွေးနဲ့ကန့်ညီတဲ့စဘာ46ပေါင်တိုက်တင်းတရာကိုအခြေခံရည်ညွှန်းစည်းနှုန်းအဖြစ်ကြက်9သိန်းနဲ့ဝယ်ယူဖို့သတ်မှတ်လိုက်ပြီးဖြစ်ပါတယ်။ယင်းပြင်ဈေးကွက်ပေါက်ဈေးဟာအခြေခံရည်ညွှန်းစည်းနှုန်းအပေါ်မှာဖြစ်ပေါ်နေပါကဈေးကွက်ပေါက်ဈေးအတိုင်းဝယ်ယူဖို့ဈေးကွက်ပေါက်ဈေးဟာအခြေခံရည်ညွှန်းစည်းအောက်ကိုရောက်နေပါကအခြေခံစည်းနှုန်းအတိုင်းဝယ်ယူရမှာပါ။အခြေခံရည်ညွှန်းစည်းနဲ့ရောင်းဖို့အခက်အခဲရှိနေတဲ့တောင်သူတွေအတွက်မြန်မာနိုင်ငံစံစမားအသင်းချုပ်ရုံးနဲ့အသင်းချုပ်ရဲ့မြို့နယ်ကိုယ်စားလှယ်တွေထံဆက်သွယ်နိုင်တယ်လို့သိရပါတယ်။အခြေခံစဘာစင်းနှုန်းကိုမနစ်ကလည်းတတ်မှတ်ခဲ့ပါတယ်။သို့တော်လည်းပဲစဘာစင်းကြချိန်မှာဝယ်ယူရေးအပိုင်းတွေအနည်းနဲ့အခက်အခဲတွေရှိနေတာတွေ့ရပါတယ်။ဒါကြောင့်စဘာစင်းနှုန်းဟာတတ်မှတ်စင်းနှုန်းကျန်9သိန်းအောင်မှာအယောင်းဝယ်ဖြစ်ခဲ့တဲ့ကာလရှည်လာတဲ့အတွက်တချို့ဒေသတွေကတောင်သူတွေဟာလမ်းပေါ်ထွက်ဆန္ဒပြတဲ့အထိဖြစ်ခဲ့ကြပါတယ်။2018ခုနှစ်မှာအခြေခံစဘာစင်းနှုန်းကြီးညာပြီးပုဂ္ဂလိကအသင်းဖွဲ့တွေကဝယ်ယူရတဲ့ပုံစံဖြစ်ပါတယ်။ဒီနှစ်မှာတော့အစိုးရအစီအစဉ်နဲ့ဥဆောင်အဖွဲ့ကဖွဲ့ပေးထားတဲ့လေယာထွက်ကုန်စီမံခန့်ခွဲရေးအဖွဲ့တွေနဲ့စံစဘာဝယ်ယူရေးအဖွဲ့တွေကဝယ်ယူသွားမှာဖြစ်ပါတယ်။မနှစ်ကအခြေခံစဘာစီးတက်မှတ်ပြီးမဝယ်ပြစ်တဲ့အကြောင်းတွေထဲမှာစဘာတူလောင်ထားဖို့ဂိုဒေါင်နဲ့အချောက်ကန်ဆက်တွေမရှိတာဟာလေအကြောင်းတစ်ခုအနေနဲ့ပါဝင်နေပါတယ်။ဒီနှစ်မှာတော့စဘာဝယ်ယူရေးကိစ္စမှာလိုအပ်နေတဲ့တူလောင်ယုံအချောက်ခံဆက်တွေကိုမြို့နယ်တွေမှာရှိတဲ့ဆန်ဆက်ပိုင်ရှင်တွေအနေနဲ့တတ်နိုင်သမျှအကူအညီပို့မြန်မာနိုင်ငံစံစဘာအသင်းချုပ်ကမြစ်တာရက်ခံချက်ထုတ်ပြန်ထားပြီးဖြစ်ပါတယ်။အရင်နှစ်တွေကအခြေခံစဘာစီးတက်မှတ်ခဲ့ပေမဲ့မဝယ်ခဲ့တဲ့အတွက်ဒီနှစ်မှာလည်းမဝယ်ဖြစ်မှာကိုတောင်သူတွေအနေနဲ့စိတ်ပူနေကြပါတယ်။ဒီနှစ်မှာတော့အခြေခံရည်ညွှန်းစဘာစီးနှုန်းကိုတောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဦးဆောင်အဖွဲ့ကဝယ်ယူမှာဖြစ်တဲ့အတွက်အောင်မြင်မှာဖြစ်တယ်လို့ဦးဆောင်အဖွဲ့ဝင်လည်းဖြစ်မြန်မာနိုင်ငံစံစမားအသင်းချုပ်ဒူးဥက္ကဋ္ဌလည်းဖြစ်သူဦးအောင်တန်းဦးကအခုလိုပြောပါတယ်
2018တုန်းကကြေညာတာကမြန်မာနိုင်ငံစံစဘာအသင်းချုပ်ကကြေညာတာလေဒီနှစ်2019မှာကြေညာတာတော့တောင်သူလယ်သမားအဖွဲ့ကာကွယ်ရေးနဲ့အကြီးအစီဝါမြင့်တင်ဦးဆောင်ဖက်နေတဲ့အခြေခံရည်ညွှန်းစဘာစည်းကိုကြေညာတာဖြစ်တယ်မနည်းကကွာကြတော့စံစဘာအသင်းချုပ်ကဒီအစိုးရကကြေညာတယ်ဆိုပေမဲ့ဝယ်ယူရေးပဋိပက္ခတွေမှာဥဆောင်ဖက်နေတဲ့အရန်တည်းမဖြစ်ဘူးပေါ့နော်အဲ့မှာလေယာထက်ကိုစီမံခန့်ခွဲအဖွဲ့ဆိုတာကစစ်ပတ်တဲ့ဒီပိုင်းရောက်ဝင်ကြီးဌာနဒုတိယဝန်ကြီးဦးဆောင်တဲ့အဖွဲ့ကလည်းတောင်သူသမားအဖွဲ့ကနဲ့အစိုးရမြင့်တယ်ဦးဆောင်အဖွဲ့ဥပဒေနဲ့မြို့ဥပဒေကြားမှာတချို့ဈေးနှုန်းနဲ့ပတ်သက်ပြီးတော့ငင်းပွားစရာလေးတွေရှိလာတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်ကဥပဒေကကတင်းတင်းမြတ်တာတဲ့ဈေးနှုန်းနဲ့တောင်သူသမားတွေကစဘာစီးကြလေရင်တင်းတင်းမြတ်တာတဲ့ဈေးနှုန်းနဲ့ဝယ်ပေးနိုင်တယ်ဆိုတဲ့ဥပဒေပြဋ္ဌာန်းချက်ရှိတယ်။တော့ဒါပေမဲ့အဲ့ဥပဒေကိုညှိနှိုင်းပြီးတော့ new way ထုတ်တဲ့အခါမှာသုံးလုံးမှုကုန်ကြစရိတ်အောက်လို့ဖြစ်နေတာဖြစ်တဲ့အတွက်ဥပဒေနဲ့ new way ကြားမှာတကယ်လက်တွေ့ဥပဒေတိုင်းကင်ဆယ်မှုကြတော့အခက်အခဲရှိတယ်။ဒါကြောင့်မလို့ဒီဟာနဲ့ပတ်သက်ပြီးတော့ဒီနှစ်မှာတော့ဥပဒေပါပြဋ္ဌာန်းချက်အတိုင်းဥဆောင်ခွဲရကြေညာမယ်လုံးဝလုံးဝယ်မှုလိုရင်လေယာထောက်ပုံစီမံခန့်ခွဲအဖွဲ့ကဝယ်ပေးဆိုတဲ့ဒီဥပဒေကိုတည့်သေးပြီးတော့လမ်းကြောင်းမှန်ပေါ်ရောက်အောင်ပြင်ပြီးတည်နိုင်တဲ့အတွက်ဒီနေ့မှာတော့ဝယ်ယူရေးကိစ္စတွေကအသက်နိုင်သလောက်အချိန်ကြီးသွားနိုင်ပါတယ်ခင်ဗ
ျအခုလိုဥဆောင်အဖွဲ့အနေနဲ့တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်နိုင်ဖို့အတွက်လေယာထောက်ကုံတွေကိုဝယ်ယူရန်လိုအပ်ရင်လေယာထောက်ကုံစီမံခန့်ခွဲရေးအဖွဲ့က တင်တာစနစ်အပါအဝင်အခြားသင့်တော်တဲ့နီလန်းနေနဲ့ဝယ်ယူနိုင်ရေးစီစဉ်ဆောင်ရွက်ရမယ်လို့တောင်သူလက်သမားအခွင့်အရေးကာကွယ်ရေးနှင့်အကျိုးစီးပွားမြင့်တင်ရေးဥပဒေမှာပါရှိထားပြီးဖြစ်ပါတယ်။နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ကလည်းအေယာဝတီတိုင်းဒေသကြီးဒနုပြုမျိုးနဲ့ဒေသခံတောင်သူလယ်သမားများနဲ့တွေ့ဆုံပွဲမှာအကြောင်းကြောင့်အခြေခံဈေးနှုန်းအောက်ဈေးကျသွားမယ်ဆိုရင်ဝယ်ယူရေးအစီအစဉ်တွေတူလောင်ရေးအစီအစဉ်တွေကိုအစိုးရပုဂ္ဂလိကပူးပေါင်းပြီးစနစ်တကျလှုပ်ဆောင်သွားမှာဖြစ်ပါတယ်လို့လမ်းညွှန်ချက်ပေးခဲ့ပြီးသားဖြစ်ပါတယ်။ဒါကြောင့်အစိုးရအနေနဲ့အခြေခံရည်ညွှန်းစမားဈေးထုတ်ပြန်ချက်အပအဝင်တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနှင့်အကျိုးစီးပွားမြင့်တင်ရေးဥပဒေကိုအမှန်တကယ်အသက်ဝင်အောင်အကောင့်ထဲဖို့ဆောင်ရွက်ခြင်းဖြင့်စပါးစင်းနှုံအစမတန်ကြာဆင်းမှုကြောင့်အကျွေးနှွန်နစ်နေတဲ့တောင်သူအများစုတွေရဲ့ဘဝတွေကိုပါအထိုက်လျောက်ပြေလည်နိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကျမခင်မျိုးသွယ်ပါ